တရုတ်ပြည်စင်ကြားကဝီဂါမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာတဲ့ဂါဇာကပါလက်စတိုင်းတွေအပါအဝင်တကမ္ဘာလုံးကမွတ်စလင်အသိုက်အဝန်းများစွာအတွက်ပဋိပက္ခနဲ့ဒုက္ခကြုံရချိန်မှာငြိမ်းချမ်းရရှိပါစေလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကဆုတောင်းမေတ္တာပို့သလိုက်ပါတယ်ကမ္ဘာတော်ကမွတ်စလင်သားပေါင်း1800ကျော်ကိုရမဒန်ဥပုပ်လအစမှာမြေတားပို့သရင်မစ္စတာအန်တိုနီဘလင်ကန်ကအခုလိုဆုတောင်းလိုက်တာပါဒုက္ခဒုက္ခတွေကိုလည်းငင်းခံစားနေရတာကြောင့်ဒီနှစ်ရမဒန်ဥပုပ်လကတပူကွဲပါတယ်လို့သတင်းထုတ်ပြန်ချက်မှာနိုင်ငံရေးဝန်ကြီးကပြောထားပါတယ်ဂါဇာမှာကြုံတွေ့နေရတဲ့လူသားချင်းစာနာထောက်ထားရေးအခြေအနေကဝမ်းနည်းစရာကောင်းတယ်လို့သူကဆိုပါတယ်ဂါဇာကိုအကူအညီပို့ပေးနေတယ်လို့တရားခံတွေလွတ်မြောက်ရေးပါဝင်တဲ့အပြည့်ရဲ့အနည်းဆုံး6ပတ်သဘောတူညီချက်ရအောင်မရမနာဆက်လက်ဆောင်ရွက်နေပါတယ်လို့လည်းMr. Blinken ကပြောပါတယ်လွတ်လပ်ခွင့်ဂုံသိက္ခာနှုံချိုရင်းနဲ့ကျွဲဝချမ်းသာရေးတန်းတူညီတူဖြစ်မဲ့အစ္စရေးနဲ့ပါလက်စတိုင်းနိုင်ငံနှစ်နိုင်ငံရယ်လို့ဖြစ်ပေါ်လာတဲ့နည်းနဲ့ငြိမ်းချမ်းရေးအဖြစ်ကိုဆက်လက်ရှာဖွေမယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်ခင်ဗျာ